နောက်လာမယ့်မြန်မာနိုင်ငံရွေးကောက်ပွဲတွေမှာ NLD ပါတီတွေကလူငယ်ခေါင်းဆောင်တွေပေါ်ထွန်းလာစေဖို့အတွက်ရည်ရွယ်ပြီးဒေါက်ဆန်းစုကြည်ရဲ့အထုပ်ပတ်တိသူပြောကြားခဲ့တဲ့မိကွန်းတွေနဲ့ပတ်သက်တဲ့ကြာပန်းစကားပြောပြိုင်ပွဲကိုဇွန်လ19ရက်မှာကြာရောက်တဲ့ဒေါက်ဆန်းစုကြည်ရဲ့အသက်82နှစ်မွေးနေ့မတိုင်ခင်တရက်လိုဒီကနေ့မှာရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပါတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတင်ပြကျင်တာပါဒေါက်ဆန်းစုကြည်နဲ့ပတ်သက်တဲ့ကြာပန်းစကားပြောပြိုင်ပွဲကိုရန်ကုန်တောင်ဦးကလာပမြို့နယ်တန်တုမာလန်းကစိတ်တန်းကြလဖိတ်ဆိုင်မှာဒေါက်ဆန်းစုကြည်ရဲ့82နှစ်ပြည့်မွေးနေ့အကြိုနေ့ဖြစ်တဲ့ဇွန်လ18ရက်ဒီကနေ့မှာကျင်းပခဲ့တာပါအခုလို့ကျင်းပရတာဟာ NLD ပါတီတွင်လူငယ်ခေါင်းဆောင်တွေပေါ်ထွန်းလာစေဖို့ရည်ရွယ်တာဖြစ်တယ်လို့ NLD ပါတီနိုင်ငံကဦးတင်ဦးကပြောပါတယ
်ကျွန်တော်တို့အခုဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းပဲလူငယ်တွေကိုလည်းပဲရှေ့ရန်တင်မှုလိုအပ်တဲ့လက်ကျင့်မှုတွေကစလုံးနေတာဖြစ်တော့ရေဒီအဖွဲ့ချုပ်နဲ့ပတ်သက်တဲ့ကိစ္စမှာကျွန်တော်တို့သဘောပေါက်နားလည်ပြီးပုံမှုပြီးထုတ်ရှားဆောင်ရွက်နိုင်အောင်တိုးတက်မှုအလို့ငါလုပ်တဲ့သဘောပါပဲခင်ဗ
ျဒီကြာပန်းစကားပြောပြိုင်ပွဲနဲ့ပတ်သက်လို့ဒီပွဲကိုကြီးကြပ်ဆောင်ရွက်ရမှာပါဝင်ခဲ့တဲ့ဟာသာတရုတ်ဆောင်ဇာကနာခေါ်ဦးတူရကအခုလိုရှင်းပြပါတယ
်ဒီကြာပန်းစကားပြောပြိုင်ပွဲကအဓိကအဖြစ်တော့ကျော်ဆန်းစုကြည်ပြောခဲ့တဲ့ဒိတ်ကွန်းကြီးရှိတယ်ပေါ့ရာ21ရာစုပြည်လည်းကနေပတ်သက်လို့ပြောတဲ့ကိစ္စတွေထပ်စားလို့ရှင်ပေါ့နောက်တော့ပညာရေးနဲ့ပတ်သက်တဲ့ကိစ္စတွေနောက်ဖွဲ့စည်းပုံမှုအချိန်ဥပဒေနဲ့ပတ်သက်တဲ့ကိစ္စနောက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်တဲ့ကိစ္စစားတဲ့အဲ့ဒါလိုမိကွန်းကြီးပြောခဲ့တဲ့ဟာတွေကိုအညံ့ပြီးတော့ပေါ့မဲနိုင်လိုက်တဲ့အခါမှာကြာလာတဲ့အကြောင်းကိုကြာပန်းစကားပြောပြိုင်ပွဲလုပ်တာပေါ့ဒုတိယတစ်ချက်ကတော့ဒီမိကွန်းတွေပေါ့မိကွန်းကလည်းကြိုပြီးဘာမှမပေးထားဘူးကောက်နိုင်လိုက်တော့ကျလာတဲ့နံပါတ်ကဥမာ20ဆိုရင်အဲ့20မိကွန်းအဲ့ကလေးကကြောက်ခီပေါ့မဖြေနိုင်ရင်တော့အမှတ်မရဘူးပေါ့ဒါပထမအဦးဆုံးချိန်လောက်တော့ဆိုတော့ဟိုနည်းနည်းတော့တချို့ဟာလေးတွေအစီအစဉ်မကြပါနဲ့တတ်နိုင်ဆုံးတော့အကောင်းဆုံးချိန်အောင်လောက်ကြတာပေါ့လေ
NLD ပါတီအနေနဲ့လူငယ်တွေကိုအခုလိုလေ့ကျင့်ပေးခြင်းအပြင်နောက်မှပါတီတွင်မျိုးဆက်သစ်ခေါင်းဆောင်တွေထွက်ပေါ်လာမှာဖြစ်တယ်လို့လာမယ့်ရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေအတွက်ပါရည်ရွယ်တာဖြစ်တယ်လို့ဦးတင်ဦးကပြောပါတယ
်သူတို့ရဲ့တပ်ပြီးနားလည်မှုကျိုးစားမှုကျွန်တော်တို့အမှုကပေါ့နော်ကျွန်တော်အဖွဲ့အစည်းနဲ့ပတ်သက်ပြီးစီလုံးဆောင်ရွက်တာမှုစသဖြင့်ပေါ့ဗျာအဆက်မပြတ်ဖြစ်နေအောင်ရက်တိုက်လုပ်နေတဲ့ဟာကိုမူကျထားတော့အဲ့ဒီပုံမှာပဲကျွန်တော်တို့ကလည်းဆက်လက်ဆောင်ရွက်တာပါဒီမိုကရေစီတော့ကကျွန်တော်တို့ရွေးကောက်ပွဲဟာတခါတည်းနဲ့ပြီးလာမှာမဟုတ်ပဲဘူးဗျာဒါပေမဲ့2020အတွက်လည်းပဲခေါင်းဆောင်မှုပေးနိုင်မဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းသားတွေကရောနောက်ပြီးတော့အမျိုးသမီးတွေကိုလည်းပဲဦးစားပေးတဲ့အနေနဲ့ပေါ့ဒီလိုတဲ့တဲ့ကြွားကြွားဆောင်ရွက်ပေးဖို့ဟာကိုလှုပ်ရှားမှုအနေနဲ့အားပေးတာပဲဖြစ်ပါတယ
်ဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်ကြသူတွေဟာအသက်15နှစ်ကနေ22နှစ်ကြားအရွယ်တွေဖြစ်ကြပါတယ်ပြိုင်ပွဲအတွေ့အကြုံနဲ့ပတ်သက်လို့ဦးစာကနာပြောတာက
ဟိုထူးခြားချက်တစ်ခုကကလေးနှစ်ယောက်15နှစ်ပဲရှိပြီဒီနှစ်မှာ10ရန်တက်မယ်ကလေးနှစ်ယောက်ဝင်ပြိုင်သွားတယ်အဲ့လိုကလေးမျိုးလေးတွေပါလာတဲ့အတွက်ကျွန်တော်ကတော့ဟိုအញ្ញအားလည်းတင်နေဝင်လည်းတားတယ်နောက်ဒီကလေးတွေမလေ့လာဘူးလို့မဖတ်ဘူးလို့ကျွန်တော်တို့ထင်မိခဲ့တာနဲ့ပါသွားတယ်အဲ့ဒီကလေးတွေကလိလာကြတယ်ဖတ်ကြတယ်ဒီ14ယောက်ထဲမှာတော့အဲ့ဒီလိုလုံနိုင်တဲ့ကလေးတွေ9ယောက်လောက်တွေ့လာရတယ်ဆိုတော့အဲ့ဒီအမှာအဲပထမရသွားတာတင်ငန်းညုံကကလေးအဲကျွန်တော်နာမည်မိသွားပြီနင်းလိုပဲအေးဆိုလားလိုပဲနင်းအေးဆိုလားမသိဘူးအဲ့ကလေးအာ20နဲ့တနည်းရှိတယ်တက္ကသိုလ်ဒုတိယနှစ်ကျောင်းသူပေါ့ဒီနိုင်ငံကြီးကိုလည်းစိတ်ဝင်စားပုံရတယ်စကားပြောတာဆိုတာ presentation လည်းဒီကလေးကကောင်းတယ်ဒီလူငယ်ရဲ့ဒီတာဝန်ယူမှုနဲ့တာဝန်ခံမှုကဘယ်လိုရှိပြန်လဲဆိုတာသူကပြောသွားတဲ့အခါကျတော့လူငယ်တယောက်ကလူငယ်တွေကိုပြန်ပြောသွားတာတော်တော်လှတယ်နောက်တစ်ခုကကျတော့ဒီအမေအချီမှလည်းသူပဲပထမရတယ
်ဒေါက်ဆန်းစုကြည်မွေးနေ့အကျိုးကြာပန်းစကားပြောပြိုင်ပွဲမှာအကဲဖြတ်တိုင်းတွေဖြစ်စာရေးဆရာဆရာမတွေဖြစ်ကြတဲ့ဆရာနေဖုံးလက်ဆရာမောင်လွင်မွန်ကတာနဲ့ဆရာမနှင်းပန်းအိမ်တို့ဆောင်ရွက်ခဲ့ကြတာဖြစ်ကြောင်းသိရပါတယ်မနက်ဖြန်ကြာရောက်မဲ့ဒေါက်ဆန်းစုကြည်ရဲ့အသက်82နှစ်ပြည့်မွေးနေ့ပွဲကိုဇွန်လ19ရက်ရန်ကုန်မြို့ရွှေဘုံတိုင်း NLD ပါတီရုံးချုပ်မှာကျင်းပသွားမှာဖြစ်ပြီးပြန်လည်မွန်းမံဆောက်လုပ်ထားတဲ့ရွှေဘုံတိုင်း NLD ပါတီရုံးချုပ်အသစ်ဖွင့်ပွဲကိုပါတပြိုင်နက်တည်းမှာပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ